ကချင်တိုင်းသားလက်နက်ကိုင်အဖွဲ့ KNO ဌာနချုပ်အနီးဒုက္ခသည်စခန်းမှာလူ30နီးပါးသေဆုံးခဲ့တဲ့တိုက်ခိုက်မှုအတွေ့ကုလသမဂ္ဂအပါအဝင်နိုင်ငံတကာနဲ့ဒေသတွင်းကစိုးရိမ်မှုတွေထွက်ပေါ်လာပါတယ်ဒုက္ခသည်စခန်းကဖြစ်ရအတွက်စိုးရိမ်ကြောင်းတရုတ်နိုင်ငံသားရေးဝန်ကြီးဌာနကလည်းဒီကနေ့ပဲပြောဆိုခဲ့ပါတယ
်ဖန်高度关注啊相关的报道我们呼吁有关方面坚持通过对话协商以和平方式解决分歧。
在三亚的人呢，把这六六两个人呢，都收引进来。第二面嘛，呢在六月一段，对马木里国上下边，他把那国标木里国，在三度的年年强强，孙女女男撇清家婆，第二两个家有你谈那标棍呀，王王兵啊。ဒီကနေ့ပြုလုပ်တဲ့ဗီဂျင်းမြို့တော်ကတရင်သာရှင်းလင်းပွဲမှာပြောသွားတာဖြစ်ပါတယ်။ကချင်လူမျိုးရေးဖွဲ့ကံဦးဌာနချုပ်ရှိရာလိုက်စာမျိုးအနီးမွန်လိုင်ခက်ဒုက္ခသည်စခန်းမှာမနေ့ညပိုင်းကတိုက်ခတ်ခံခဲ့ရတဲ့အတွက်ကလေး17ယောက်အပါအဝင်သေဆုံးသူ29ဦးနဲ့ထိခိုက်ဒဏ်ရာရရှိသူ59ဦးရှိကြောင်း KNO က VOA ကိုအတည်ပြုပြောဆိုထားပါတယ်။ဒီတိုက်ခတ်မှုဟာစစ်ကောင်စီရဲ့တိုက်ခတ်မှုဖြစ်ကြောင်း KNO ရဲ့ဆွဆွဲချက်ကိုတော့စစ်ကောင်စီကညှင်းဆိုပါတယ်။မြန်မာနိုင်ငံခြေဆိုင်ကုလသမဂ္ဂရုံးကတော့ကချင်ပြည်နယ်ကရရှိတဲ့ကနဦးတဲ့ရင်နေရဒုက္ခသည်စခန်းမှာပောက်ကွဲမှုကြောင့်အမျိုးသမီးနဲ့ကလေးတွေအပါအဝင်အရသားတွေတေကျေထိခဲ့ရတဲ့အပေါ်အထူးဆိုရင်ကြောင့်မနေ့ကပဲကြေညာချက်ထုတ်ပြန်ခဲ့ပါတယ်။လိုင်ဇာစစ်ဆောင်စခန်းကိုလေကြောင်းတက်ခတ်မှုကြောင့်အပြစ်မဲ့ကလေးငယ်တွေအပါအဝင်အရသားပြည်သူများသေဆုံးကြောင်းကြားသိရတဲ့အတွက်ထိတ်လန့်ဝမ်းနည်းရကြောင်းလည်း UNICEF ကကြေညာချက်ထုတ်ပြန်ပါတယ်။ကုလသမဂ္ဂဆိုင်ရာမြန်မာသမ္မတကြီးဦးကျော်မိုးထွန်းကလည်းမနေ့ကကုလသမဂ္ဂမင်ကုန်းမှာမြန်မာစစ်ကောင်စီရဲ့အရသားတွေအပေါ်ပြစ်မှတ်ထားတက်ခတ်တဲ့လောက်ရအဖြစ်ထည့်သွင်းပြောဆိုသွားခဲ့ပါတယ်ခင်ဗျာ